မြန်မာပြည်မှာဝမ်းနဲ့ကြေကွဲစရာကောင်းပြီးနာမည်ဆိုးနဲ့ကြော်ကြတဲ့နေ့ရက်တွေရှိခဲ့ပါတယ်။9ရက်9လ62မှာစစ်အာဏာရှင်တွေကចောင်းသားအရေးတောင်းဆိုဆန္ဒပြနေတဲ့ចောင်းသားတွေကိုတနက်နဲ့ပြစ်ပြီးတမိုင်းဝင်ចောင်းသားတမကအဆောက်အုံဖြိုချခဲ့ပါတယ်။ July 7ဆိုပြီးအတိအမှတ်ပြုခဲ့ကြပါတယ်။6ရက်6လ64တင်မောချင်းအလုပ်သမားတွေကလုပ်ငန်းခွင်တာယာရေး၊ကုန်စည်နှုံးကြဆင်းရေး၊လောက်ခလာစာတိုးမြှင့်ရေးစတဲ့အလုပ်သမားအခွင့်အရေးတွေအတွက်ဥပဒေပေါင်းအတွင်းကဆန္ဒပြတောင်းဆိုကြတာကိုအာဏာရှင်တစ်ဖြစ်လဲမဆလာအစိုးရရဲရဲဆက်ဆက်ပြစ်ခတ်တပ်ဖြတ်ခဲ့လို့အလုပ်သမားအမြောက်အများတိတ်ဆုံးခဲ့ကြရပါတယ်။ဇွန်အရေးအခင်းလို့ဆိုကြပါတယ်။24ရက်12လ84မှာကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဦးတန်းရဲ့ဇာပနအခမ်းအနားနဲ့ပတ်သက်ပြီးထိုက်ထိုက်တန်တန်လုပ်မပေးတဲ့အတွက်ចောင်းသားတို့ကမကြေမနက်ဖြစ်ပါတယ်။ဒါနဲ့ဥတန်ယုတ်ကလထားရှိဖို့ထိုက်တန်တဲ့နေရာတနေရာရရေးကိုចောင်းသားတို့ကဦးစီးပြီးတောင်းဆိုတိုက်ပွဲဝင်ပါတယ်။အဲ့ဒီမှာလည်းပဲဘုံနေဝင်းစေုပ်စုကလက်နက်နဲ့အကြမ်းဖက်ဖြိုခွဲခဲ့လို့ចောင်းသားအများအပြားတေဆုံးခဲ့ရပါတယ်။ဥတန်အရေးအခင်းလို့ပြောဆိုလို့ရှိပါတယ်။အဲ့ဒီနောက်မှာတော့86မှိုင်းရာပြည့်နောက်ပြီးကဘာကျော်84လုံးအရေးတော်ပုံ2000ခွန်ရွှေဝါရောင်တော်လှန်ရေးဒီအရေးအခင်းတွေအားလုံးဟာမြမတမိုင်းမှာအလွန်စိတ်ထိတ်ခိုက်စရာကောင်းတဲ့နာမည်ဆိုးနဲ့အသိများတဲ့နေ့ရက်တွေဖြစ်တယ်ဆိုတာဘယ်သူမှငြင်းချက်မထုတ်နိုင်ပါဘူးမကြခင်မှာမြမပြည်အတွက်နာမည်ဆိုးနဲ့ကြော်ကြားမဲ့တမိုင်းဝင်နေ့ရက်တည်းရရောက်လာပါတော့မယ်ကျွန်တော်အခုလောက်ပြောလိုက်ရင်အားလုံးရဲ့အတွေးမျက်ဝန်းထဲမှာတိတ်မဝေးလှတော့တဲ့ရက်စွဲတစ်ခုကိုပြေးမြင်နေကြပြီဆိုတာကျွန်တော်သိပါတယ်။သိကြပါတယ်။အားလုံးသိကြတဲ့2010နိုဝင်ဘာ9ရက်နေ့ရွေးကောက်ပွဲနေ့နာမည်ဆိုးနဲ့ကြော်ကြားမဲ့နေ့ဘာကြောင့်နာမည်ဆိုးလို့သတ်မှတ်ရတယ်လဲဆိုတာကျွန်တော်ဆက်ပြောပါမယ်။အခုကျင်းပမဲ့ရွေးကောက်ပွဲဟာစစ်အုပ်စုရဲ့တရားမဝင်အာဏာကိုတရားဝင်အာဏာဖြစ်အောင်လုပ်မဲ့ပွဲပါ။2008ဖွဲ့စည်းပုံနဲ့ကဘယ်စာမျက်နှာကိုလှန်လိုက်လှန်လိုက်စစ်အာဏာရှင်တရားဝင်ဖြစ်ရေးအတွက်ရေးထားတဲ့စာတကြောင်းဖြစ်ဖြစ်တပိုက်ဖြစ်ဖြစ်တွေ့ရမှာပါ။ဖွဲ့စည်းပုံမှာထင်တိုင်းချေလဲလို့ရအောင်ရေးထားသလိုအပြင်ကလောက်ရက်တွေမှာလည်းထင်တိုင်းချေလဲပြီးလုပ်နေတာပါပဲလက်ရှိနိုင်ငံတော်အကြီးအကဲတွေဝန်ကြီးဝန်ကလေးတွေဦးဆောင်တဲ့ကြမ်းဖက်ပါတီဟာပြည်သူ့ဘန္ဒာငွေတွေကိုတုံးပြီးမဲဆွဲစည်းရုံးရေးတွေလုပ်နေကြတာတွေဟာမကြားချင်မမြင်ချင်အဆုံးပါသူတို့ပါတီနဲ့ရှင်ပြီးဘယ်ပါတီမှစည်းရုံးရေးမဆင်းနိုင်ပါဘူးစင်းစရာရန်ပုံငွေလည်းမရှိကြပါဘူးလက်ကမ်းကြော်ညာဝေဖို့တောင်ရွက်ရည်လေး9000 6000ရိုက်ပြီးဝေကြရတာပါကြမ်းဖက်လိုတန်းနဲ့ချီပြီးမရိုက်နိုင်ကြပါဘူးတခုရှိတာငွေတွေဘုံပေါ်လောအောင်တုံးပြီးစည်းရုံးနေပေမဲ့ပြည်သူအများစုကလက်မခံကြပါဘူးအာနာရီဖီအားတွေတုံးပြီးရွေးကောက်ပွဲအနိုင်ရရေးအတွက်ဘာနဖူးတိုက်တူးရဆိုတဲ့လောက်ရအမျိုးလုံနေကြတာကိုလူတို့ကမကြိုက်ပါဘူးခက်နေတာမကြိုက်ပေမဲ့ဆန့်ကျင်လို့မရအောင်အဖက်ဖက်ကဖိနှိပ်ထားတာပါပဲဥပမာဆိုပါတော့ဝန်ထမ်းတွေဟာမိမိမဲပေးရမယ်မဲယုံမဲစရင်အမှတ်စတာတွေဟာမိခင်ဌာနတွေကိုတရားဝင်အကြောင်းကြားရပါတယ်အဲ့ဒီလိုလှုပ်လိုက်တဲ့အတွက်ဒီဝန်ထမ်းမဲပေးတယ်မပေးဘူးဆိုတာကိုဌာနသိရအောင်လှုပ်လိုက်တာပါပဲဒီဖြစ်ရပ်ကိုကြည်ယုံနေတဲ့လွတ်လပ်မှုမရှိဘူးဒီမိုကရေစီမကြဘူးတရားမျှတမှုမရှိဘူးဆိုတာသိသာနေပါတယ်ဒီလိုရွေးကောက်ပွဲမျိုးကိုအောင်မြင်ဖြစ်မြောက်အောင်ဝိုင်းဝန်းလုပ်နေတဲ့ပါတီတွေကိုတခုလောက်ပြောချင်ပါတယ်လူထုလက်ခံယုံကြည်ခြင်းမရှိတဲ့တရားမျှတမှုမရှိတဲ့ရွေးကောက်ပွဲကိုကြောခိုင်းလိုက်ပါဒါဆိုရင်မြန်မာပြည်မှာနာမည်ဆိုးနဲ့ကြော်ကြားမဲ့နေ့တစ်နေ့ကိုတားဆီးပြီးဖြစ်ပါလိမ့်မယ်